မျိုးစည်းအစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမယ်ရှင
်။အမေရိကန်ပြည်ထောင်စုဟာ ICC နိုင်ငံတကာပြစ်မှုခုံရုံးကိုဖွဲ့စည်းခဲ့တဲ့ Rome Statute ခေါ်ရောမသဘောတူစာချုပ်ကိုဘယ်တော့မှအတိအမှန်မပြုခဲ့ပါဘူး။အမေရိကန်နိုင်ငံသားရေးဝန်ကြီး Mike Pompeo ကလည်း ICC အနေနဲ့အမေရိကန်နိုင်ငံသားတွေကိုအရေးယူဖို့သူ့ရဲ့လုပ်ပိုင်ခွင့်ကိုအသုံးချပြီးတရားမဝင်ကြိုးပမ်းနေတာတွေကိုတီးခံမှာမဟုတ်ဘူးလို့ကြေညာထားပါတယ်။တရားမျှတမှုမရှိဥပဒေမဲ့ဆွဲချက်တင်တာတွေကနေအမေရိကန်ရဲ့အချုပ်အခြာကိုကာကွယ်ဖို့နဲ့အမေရိကန်အမှုဒဏ်တွေကိုအကာအကွယ်ပေးဖို့အတွက် ICC ရဲ့ရှေ့နေချုပ် Fatou Bensouda နဲ့ ICC ရဲ့အခရာကျတဲ့အဖွဲ့ဝင် Fakiso Mochochoko တို့ကိုအမေရိကန်ပြည်ထောင်စုကစီးပွားရေးပိတ်ဆို့မှုနဲ့အရေးယူလိုက်ပါတယ်။ICC ဟာသူ့ရဲ့မူလရည်ရွယ်ချက်ကနေလမ်းကြောင်းလွဲသွားခဲ့တယ်လို့ကမ္ဘာတဝန်တရားမျှတမှုဆောင်ကျဉ်းရေးဆိုင်ရာအမေရိကန်သံအမတ်ကြီး Morrison ကတွေ့ဆုံမေးမြန်းခန်းတစ်ခုမှာထောက်ပြပါတယ်။အမေရိကန်ပြည်တွင်းတရားရေးစနစ်ကိုထင်ဟပ်ပြီးအကြီးအကျယ်ပြစ်မှုကျူးလွန်သူတွေကိုအရေးယူရမယ့်အစားအမေရိကန်အမှုဌာနတွေနဲ့သူတို့ရဲ့မဟာမိတ်တွေကိုနိုင်ငံရေးအမျက်ထုတ်ပြီးစစ်ဆေးမေးမြန်းတာတွေနဲ့စုံစမ်းစစ်ဆေးတာတွေလုပ်ခဲ့တယ်လို့ပြောပါတယ်
။ The International Criminal CourtHas not functioned as it's supposed to function.
ICC နိုင်ငံတကာပြစ်မှုခုံရုံးဟာသူလုံရမယ့်အလုပ်ကိုမလုပ်ခဲ့ပါဘူး။နောက်ဆုံးအဆင့်တက်ရမယ့်တရားရုံးအလုပ်ကို ICC ကလုံရမှာပါ။ကျွန်တော်တို့အမှုဌာနတွေနဲ့ပတ်သက်လို့စုံစမ်းစစ်ဆေးတာတွေကျွန်တော်တို့ကင်တွယ်ပြီးသားဖြစ်ပါတယ်။ကျွန်တော်တို့မှာကဘာတဝန်းဆံပြအဖြစ်အားကျအတူယူရတဲ့အကျေပြန့်ဆုံးတရားရေးစနစ်ရှိပါတယ်။ပုံမှန်လင်းလင်းပြောရရင်ကျွန်တော်တို့ကိုယ်တိုင်မကင်တွယ်နိုင်ဘူးလို့ထင်တဲ့ယူဆချက်ကတော်တော့ကိုစိုးပါတယ်လို့ပြောသွားတာပါအာဖဂန်နစ္စတန်နိုင်ငံကအမေရိကန်အမှုဌာနတွေအပါအဝင် ICC ရဲ့နိုင်ငံရေးရည်ရွယ်ချက်နဲ့စုံစမ်းစစ်ဆေးခဲ့တာတွေဟာတရားမျှတရေးခရီးမပေါက်ပဲအဟန့်အတားတွေနဲ့ရင်ဆိုင်နေရတယ်လို့တန်အမတ်ကြီးတန်နာပြောပါတယ
် And this is not what the court is supposed to be doing. It's been largely even according to its staunchest
ဒါဟာတရားရုံးကလုံရမယ့်အလုပ်ကိုလုပ်ခဲ့တာမဟုတ်ပါဘူးသူတို့ရဲ့အမာခံထောက်ခံသူတွေအလို့ကြထိရောက်မှုမရှိအကျိုးမရှိဖြစ်ခဲ့တာများပါတယ်ရောမသဘောတူစာချုပ်အရာပြစ်မှုတွေအခိုင်အမာကျူးလွန်နေဆိုပြီးအယူခံတင်ထားတဲ့တမှုအပါအဝင်စုစုပေါင်းအမှု၄ခုကိုအပြစ်ပေးခဲ့ပါတယ်အမေရိကန်ပြည်ထောင်စုအနေနဲ့ ICC တရားရုံးကအခုလိုစီရင်တာထက်ပိုပြီးစွမ်းဆောင်နိုင်ပါတယ်လို့ပြောသွားတာပါအမေရိကန်အနေနဲ့တင့်တော်တဲ့အချိန်အခါကျရင် ICC နဲ့မိဖက်အဖြစ်ဆောင်ရွက်နိုင်ဖို့အတွက် ICC တရားရေးစနစ်ရဲ့ကြံနေသေးတဲ့တိတ်ခါဆက်နိုင်အောင်တိတိတသာပြုပြင်ပြောင်းလဲဖို့လိုအပ်ပါတယ် ICC ပြုပြင်ပြောင်းလဲတာတွေမလုပ်သေးသေး၍သမရနဲ့နိုင်ငံသားရေးဝင်ကြီးတို့ဟာအမေရိကန်အမှုဌာနတွေနဲ့အတူမမမမရပ်တည်ပြီးတရားမျှတမှုကိုအာရုံစိုက်ဖို့ပြက်ကွက်နေတဲ့ ICC တရားရုံးရှေ့မှောက်မှာတရားစီရင်ခြင်းမခံရအောင်အကာအကွယ်ပေးသွားမှာဖြစ်ကြောင်းပါခင်ဗျာ
အမေရိကန်စိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြပါရရှင်